ဟုတ်ကဲ့ပါရခိုင်ပြည်နယ်မောင်တော်မြို့နယ်ဘက်ကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်းနှန်းကိုမြောက်ဦးနဲ့ကြောက်တော်မြို့နယ်ကြားမှာတိုက်ခိုက်ခံရတာဖြစ်ကြောင်း ICRC ရဲ့ရန်ကုန်ရုံးပြောရေးဆိုခွင့်ရှိသူဦးစောဝင်းကဗီအိုအေကိုခုလိုပြောပါတယ်ဖြစ်တဲ့ဖြစ်စဉ်ကမင်းများကဟို
ICRC ရဲ့ရိတ်ခါတွေပြေသွားတာပေါ့ကုညီထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ဘက်ကိုသွားနေကားကအများကြီးအထွေကြောက်တော့ပဲအခုဖြစ်နေပောက်ပွဲမှုဖြစ်တော့တတိချီသွားတယ်အဲ့ကားအပြည့်စင်းနေရှိရင်လူတွေကြောင်းမရှိပါဘူးကားကတော့၆စီးသွားတယ်ခင်ဗျာနက်ငယ်ရောနေပစ်တာလည်းရှိရလို့ပြောတယ်ဟုတ်ရှင်းပါပြီးပတ်ချနေလာမှာဖြစ်တာခင်ဗျာတိုက်ခိုက်မှုကြောင့်ရင်တန်းမှာလိုက်ပါလာတဲ့သူတွ
ဘယ်ဖွင့်ရဖြစ်တယ်မဖြစ်တယ်တော့မသိဘူးဘာလို့လဲအိုင်စီအစီရဲ့သဘောကလည်းဟိုလက်နက်ကင်ပဋိပက္ခတွေကြားထဲမှာအလုပ်ကြီးအဖွဲ့စီပေါ်လေအကူကြီးလိုတဲ့လူကိုကူညီပေးတဲ့အဖွဲ့စီဖြစ်တာဆိုတော့ဘယ်ဖွဲ့တွေပါ냐ဖြစ်တယ်ဆိုတာလည်းကျွန်တော်တို့ထောက်ဖို့ပြောလို့မရှိပါဘူးအိုင်စီအစီရဲ့ထောက်ပံ့ရေးပစ္စည်းတွေရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန ့ဒီဖွဲ့က mind ဆွဲပြီးတော့တတ်ခိုက်သွားရှိတယ်လက်နဲ့ငယ်နဲ့လည်းပြတ်သွားရှိတယ်အဲ့ဒီကကားတစ်စီးကတော့ရှိနေသမှကွဲတယ်ဒီကတော့လက်နဲ့ငယ်ကြီးတွေထိတယ်ညမထွက်ရမေးထုတ်ကြတဲ့ပုံမဲ့အဲ့ဒီကောင်ကားလေးကတော့သူကမြူတဲ့ဘောင်ကိုချွာတာပဲအဲအဲ့ဒါနဲ့ပတ်သက်ပြီးတက်တာတော့ဒီနေ့လေးလုံးလုံးကြီးနဲ့ကျွန်တော်မန်ရှင်ကြီးလုံးကားလေးဆက်လက်ကောင်းရပြီးရှိပါတယ်ဗျ
တိုက်ခိုက်ခံရတဲ့နေရာဟာကြောက်တော်မြို့နယ်ကြောက်ကြပဲချမ်းဆိုပေမဲ့လည်းမြအူးမြို့နယ်ပဲချမ်းမှာရှိနေတာပါမြအူးနဲ့ကြောက်တော်မြို့နယ်ဆက်ကြောက်ကြနဲ့တောင်ဦးကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့ကြားတပတ်နီးပါတိုက်ပွဲဖြစ်ပွားနေခဲ့တဲ့ဒေသလည်းဖြစ်ပါတယ်ရခိုင်လက်နက်ကန်အေအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့ပါတယ်
ဒီကတရားလေးစစ်လေးထုတ်ခဲ့တာလေဒီနောက်တော့လို့များပြီးသွားရင်လေဗမာစစ်တပ်ကပြစ်မှာပဲအဲ့ဒီနေရာမှာဒီကြောက်ကြတော့ဝေစာကြီးတို့နားမှာဗမာစစ်တပ်တွေလည်းအဲ့ဒီမင်းညာတို့ကသူတို့စစ်ကြောင်းတွေအတိရှိတယ်တကယ်လို့ပြင်ရင်အဲ့ဒါဗမာစစ်တပ်ပြစ်တာပဲဖြစ်နိုင်တယ
်တချိန်တည်းမှာပဲကြောက်ကြတဲ့တောင်ဦးကျေးရွာဆက်တောင်တန်းပေါ်မှာဒီကိစ္စမှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့တောင်ဦးရွာသားတွေကပြောပါတယ်လုံချုံရီးအခြေအနေရမြောက်မြို့နယ်မှာပုံမှန်တစ်လေးလေးညမထွက်ရမိတ်နလသူထုတ်ပြန်ခဲ့တာမှာတက်တန်းကုန်ခြင်းမရှိသေးသလိုဘူရီတောင်နဲ့မောင်တော်မြို့နယ်တွေမှာဒီလဆွန်လ9ရက်နေ့မှာညမထွက်ရမိတ်ကိုနောက်နလသူပြီးထုတ်ပြန်ထားပါတယ်စီရီပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကနေဒေသအတွင်းအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေရမှာကန့်ကွက်မှုတွေဟန်တန်းမှုတွေမကြာခဏတွေ့ကြုံနေရပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုဖြစ်စဉ်တွင်ရခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်ဥယျာဉ်4,600ကျော်တိုးပွားနေတယ်လို့နေထိုင်စားတောက်ရေးမှအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ရှောင်ရေးကူညီဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ